စနေနေ့ဘန်ကောက်မြို့တော်မှာအစိုးရဆန့်ကျင်ရေးဆန္ဒပြမှုကြီးမဆခင်ထိုင်းစိုးရကအရေးပေါ်အမိန့်အာဏာကိုထုတ်ပြန်ကြေညာလိုက်ပါတယ်2010ပြည်နှစ်နောက်ပိုင်းအကြီးဆုံးဆန္ဒပြပွဲဖြစ်တဲ့ဒီလူလူချီတက်ပွဲမှာလူဦးရေ9000လောက်ရှိမယ်လို့ရဲဘက်ကခန့်မှန်းထားပါတယ်။ထိုင်းဆိုရကတော့ဆန္ဒပြသူတွေကြားသွေးထွက်တန်ယူပြိပခါတွေဖြစ်လာမှာကိုစိုးရိမ်နာလို့ဆိုပါတယ်။ VOA သတင်းထောက်ရွန်ကော်ပန်ပေးပို့ထားတဲ့သတင်းကိုလည်းနားဆင်ကြပါအောင်ရှင်။ဆန္ဒပြသူတွေကိုအကြမ်းဖက်မှုတွေဖြစ်လာမှာစိုးရိမ်တဲ့အတွက်အစိုးရဆန့်ကျင်ရေးချီတက်မှုတွေကိုတားမြစ်တယ် ISC ခေါ်နိုင်ငံတွင်းလုံခြုံရေးအဥပဒေကိုချမှတ်ဖို့ဆုံးဖြတ်လိုက်တယ်လို့ထိုင်းဝန်ကြီးချုပ်ရင်းလာရှင်နာဝတ်ကကြာသပတေးနေ့နှောင်းပိုင်းမှာနိုင်ငံတဝန်းကိုရုပ်မြင်သံကြားကနေပြောကြားသွားပါတယ
်แต่หากการรวมตัวชุมนุมกันซึ่งจากการรายงานของฝ่ายความมั่นคงว่า
အစိုးရအနေနဲ့ဆန္ဒပြသူတွေရဲ့အတန်ကိုနားထောင်ဖို့အဆင်သင့်ရှိနေပါတယ်။အကြမ်းဖက်မှုတွေဟာအစိုးရရဲ့ဥပဒေတွေ၊ဒီမိုကရေစီစည်းမျဉ်းစည်းကမ်းတွေ၊စည်းမျဉ်းစည်းကမ်းဘောင်တွေကိုကျော်လွန်ပြီးဖြစ်လာနိုင်တာကိုအစိုးရအာဏာပိုင်တွေမှာအထောက်အထားတွေရှိနေတယ်လို့လည်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်ကပြောသွားပါတယ်။အစိုးရအနေနဲ့ဥပဒေနဲ့အမိန့်အာဏာကိုမပြတ်မယွင်းရအောင်ထိန်းချုပ်လှုံ့ဆော်သွားမှာဖြစ်ပြီးအခြေအနေတိုင်းကိုကြိုတင်ကာကွယ်မှုကိုလည်းတိုးမြှင့်လှုံ့ဆော်သွားမယ်လို့သူမကထပ်လောင်းပြောဆိုလိုက်ပါတယ်။2008ခုနှစ်မှာအတည်ပြုခဲ့တဲ့အင်တာနက်လုံခြုံရေးဥပဒေဟာဆိုရင်လည်းအစိုးရအနေနဲ့သတ်မှတ်ခြင်းအတွင်းအပြင်မထွက်ရအမိန့်ကိုချမှတ်နိုင်တယ်လို့ Electronic Media နဲ့ဆက်သွယ်ရေးတို့ကိုစင်စာတီးဖြတ်နိုင်권အာဏာလူမှုလှုပ်ရှားမှုတွေကိုတားဆီး권ဖမ်းဆီး권အမိန့်အာဏာတွေကိုရရှိထားတာဖြစ်ပါတယ်။အစိုးရကလူမှုချီတက်ပွဲကိုထိန်းချုပ်နိုင်ဖို့အတွက်ခရိုင်အတွင်းမှာရဲတပ်သားနဲ့တခြားလုံခြုံရေးအရာရှိတွေအပါအဝင်ထောင်ပေါင်းများစွာသောရဲတပ်သားနဲ့တခြားလုံခြုံရေးအရာရှိတွေကိုအင်အားစုဆောင်ထားပါတယ်။ PTECCIAN လို့သိကြတဲ့ဆန္ဒပြအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကတော့အစိုးရရဲ့လက်ပေးလက်ယူမှုတွေကိုဆွဆွဲပြောဆိုထားပြီးအစိုးရကစိုးရိမ်မခင်ဖြစ်နေတယ်လို့လူမှုချီတက်မှုတွေကအကြမ်းဖက်မှုတွေဖြစ်လာအောင်စွပေးလိမ့်မယ်ဆိုတာကိုညင်းဆိုပါတယ်။PTECCIAN အဖွဲ့ရဲ့ဒုတိယအကြိမ်လူမှုချီတက်ပွဲကိုဦးဆောင်တဲ့အငိမ့်စားစစ်တပ်ဗိုလ်ချုပ်ကြီးကတော့ဒီချီတက်ပွဲမှာလူတသိန်းပါဝင်လာမယ်လို့ခန့်မှန်းထားပါတယ်။ဗိုလ်ချုပ်ဘွန်းလပ်ကပါစစ်ကစစ်တပ်ကအာဏာသိမ်းစီခြင်းနဲ့လို့ပြောဆိုကြောင်းသတင်းတွေထွက်ပေါ်ခဲ့တာကိုလည်းသူ့ရဲ့ရှင်းနေတွေကညှင်းဆိုထားပါတယ်။နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြောခွင့်ရဆွန်နင်းပါဆိုကတော့ဝန်ကြီးချုပ်ရင်လက်ထည့်သွင်းပြောဆိုသွားတဲ့ဒီမိုကရေစီစနစ်ကို PTECCIAN ကစန့်ကျင်တယ်လို့ဖြစ်နေတယ်ဆိုပြီးသူ့ရဲ့အမြင်ကိုခုလိုပြောသွားပါတယ
် PTECCIAN clearly has a platform that is anti electoral democracy it is against having elected politicians
PTECCIAN ဟာဒီမိုကရေစီစနစ်ကိုစန့်ကျင်တဲ့မူရှိနေပါတယ်ဒီလှုပ်ရှားမှုကရွေးကောက်ခံနိုင်ငံရေးသမားတွေလွတ်တော်ထဲမှာလူမှုကိုစားပြုနေတာကိုစန့်ကျင်နေတယ်ဆိုတာသိရှင်းပါတယ်။ဆိုရဘက်ကလည်းဒီကိစ္စကိုအတုံးချပြီးဝန်ကြီးချုပ်ရင်းလက်ကရှင်းရှင်းလင်းလင်းပြောသွားတဲ့အထက်မှာဆိုရင် PTECCIAN ဟာနိုင်ငံရဲ့လုံခြုံရေးနဲ့ပြည်သူလူထုဘဝလုံခြုံရေးကိုချိန်ချောက်မှုရှိလာတယ်လို့ထည့်ပြောသွားပါတယ်
။အခုလူမှုချီတက်ပွဲဟာ2010ကတည်းကဆိုရင်အကြီးဆုံးလူမှုချီတက်ဆန္ဒပြမှုဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်ရဲ့အခုဖြစ်သူပြပမှာထွက်ပြေးတင်းရှောင်နေရဆဲဖြစ်တဲ့မစ္စတာသက်ဆင်ရှနာဝ2006ခုနှစ်ဆင်အာနာသိမ်းခံရပြီးနောက်သူ့ကိုထောက်ခံသူတွေအဖိစစ်အစိုးရကိုနှုတ်ထွက်ပြီးချီတက်တောင်းဆိုမှုနောက်ပိုင်းအကြီးဆုံးဆန္ဒပြပွဲဖြစ်ပါတယ်မစ္စတာဖိစစ်ကရွေးကောက်ပွဲကိုစော်ပြီးကျင်းပဖို့ကန့်လန့်ခဲ့တာကိုသက်ဆင်ထောက်ခံသူတွေကပယ်ချလိုက်ပြီးတဲ့နောက်2010ပြည့်နှစ်တုန်းကသတင်း6ပတ်ကြာမြင့်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြမှုမှာဆိုရင်လုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားသွေးထည့်တန်ယူပြိပခါတွေဖြစ်ပေါ်ခဲ့ရပါတယ်ဆန္ဒပြသူတွေဘက်ကရောလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါစုစုပေါင်းလူ90ကျော်တေဆုံးခဲ့ရပြီးရာနှစ်ချီဒဏ်ရာရရှိခဲ့ပါတယ်မစ္စတာသက်ဆင်ကတော့ထိုင်းနိုင်ငံရဲ့အပေါ်မှာဩဇာညောင်းဆဲဖြစ်ပြီးညီမဖြစ်သူလက်ရှိဝန်ကြီးချုပ်ရင်းလာရှင်နာဝတ်ကိုနောက်ွယ်ကကြိုးကင်နေသူလည်းဖြစ်ပါတယ်။မစ်ရင်းလာဟာအထူးသဖြင့်ကျင်းလင်းတဲ့မြို့ပြဒေသကအလုသမားအလှော်ကထောက်ခံမဲ့အများစုနဲ့ရွေးကောက်တင်မြှောက်ခံခဲ့ရပေမဲ့ထိုင်းနိုင်ငံရဲ့ယာတီဥရုကတော့တိတ်ပြီးမကြည်လင်လှသေးပဲအခက်အခဲတွေရှိနေဆဲပဲဖြစ်တယ်လို့ဆွန်နီကပြောပါတယ်
။ The political situation in Thailand remains very volatile.Given the fact that political violence in the past
အတိတ်ကာလတုန်းကနိုင်ငံရေးပဋိပက္ခတွေကိုအပြစ်မပေးဘဲခွင့်ပြုထားတာတွေကြောင့်ထိုင်းနိုင်ငံရဲ့နိုင်ငံရေးအခြေအနေဟာမတည်ငြိမ်မှုတွေတော်များများကျန်ရှိနေသေးတာဖြစ်ပါတယ်။ဘယ်ဘက်ကပဲဖြစ်ဖြစ်နိုင်ငံရေးပဋိပက္ခကျူးလွန်သူတွေကိုတရားစွဲဆိုမှုဆိုတာမရှိပါဘူး။ဒါကထိုင်းနိုင်ငံရဲ့နိုင်ငံရေးလှုပ်ရှားမှုတိုင်းမှာခေါင်းဆောင်တွေနဲ့ထောက်ခံသူတွေကြားခွဲဝေကျင့်သုံးနေတဲ့ပြစ်ဒဏ်ကင်းလွတ်ခွင့်လည်းဖြစ်ပါတယ်။
လက်ပေးလက်ယူမှုတိုက်ဖျက်ရေးလက်ရှိဝန်ကြီးချုပ်ရင်းလက်ရှနာဝအစိုးရရဲ့လှုပ်ဆောင်ချက်တွေပေါ်မှာအယုံကြည်မရှိကြောင်းလွှတ်တော်မှဆွေးနွေးညှင်းခုံမှုကနေအခုချီတက်လှုပ်ရှားမှုကထွက်ပေါ်လာတာဖြစ်ပါတယ်။ဒီလိုထိုင်းနိုင်ငံရဲ့နိုင်ငံရေးတင်းမာမှုတွေဟာအခွင့်အရေးတွေအစိုးရအရာရှိတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအကြားဝင်ကြီးချုပ်ဟောင်းတက်ဆင်ရှနာဝအစိုးရလက်ထက်ကနိုင်ငံရေးအရာပိုပြီးဩဇာကြီးလာတဲ့အရင်းရှင်လူဒန်းစားတစ်ကိုဆန့်ကျင်မှုဟာမပြီးဆုံးသေးပဲဆက်ပြီးဖြစ်ပွားနေတာဖြစ်တယ်လို့သုံးသက်သူတွေကပြောဆိုကြပါတယ်ရှင်။